ရန်ကုန်မြို့ရဲ့နေရာတချို့မှာတော့ဒီရပိုင်းမှာရာဇဝတ်မှုတွေပိုပြီးတော့များလာနေပါတယ်ခိုးဆိုလူရတာလမ်းပေါ်မှာရန်ပြူတာနောက်နေအိနေတဲ့အထိပါဝင်ပြီးတော့အကြမ်းဖက်လူရမှုတွေတိုးလာတာကြောင့်ရန်ကုန်မြို့ကနေမှာလုံခြုံရေးအတွက်အထူးသတိထားနေရတယ်လို့မြို့ကနေကပြောပါတယ် တော်လာရေးအတွက်အများကနေအဓိကထားပြီးတော့အားထားနေရတဲ့YBS ရင်းလန်းတွေပေါ်မှာလဲကပိုင်းလိုက်ခံရသူတွေပုံများလာတယ်လို့ဘတ်စ်ကားနဲ့ခီးသွားပြည်သူတွေကပြောပါတယ်ရန်ကုန်မြို့ကလုံခြုံရေးအခြေအနေသတင်းပေးဖို့ချက်ကိုတော့မဆုမျက်မှုပြောပြပေးပါရှင်
ရန်ကုန်မြို့မှာတနင်္လာနေ့တနင်္လာသွားလာရတဲ့အတွက် YBS အများသုံးရင်လိုင်းတွေကိုအဓိကအားထားနေရချိန်မှာမြင့်တက်နေတဲ့73စီစီကြောင့်ဘတ်စ်ကားပြေးဆွဲတဲ့အစီးရေတွေအရင်တဲ့စာရင်နှဲသွားပြီးတော့ကားတွေလည်းပိုကျက်လာတယ်လို့ခီးတဲ့တွေကပြောပါတယ်။
အခုကပိုင်းလိုက်တာလေတော်တော်ဖြစ်နေဆိုတာရှင်။ဘာလို့လဲဆိုတော့အဓိကတော့ကားလမ်းချောင်းကြပါတော့နော်။ကားတွေကတော်တော်မရှိဘူးလေ။ပြီးတော့ရှိရကားကိုပဲဒီလူတွေကဟိုအချိန်မီအောင်လို့ပေါ့။အဓိကလုံချိန်တောင်းနေနေအောင်လို့ဆိုပြီးအချိန်မီအောင်လို့အတင်းတိုးဝင်ပြီးရှင်ကားတွေကလူအရင်တက်တယ်လေ။လူရန်တက်တော့လူဆုံတော့မမရဲ။ကားဘတ်စကားဆိုလဲလူဆုံပြီးတော့ဖြစ်တာပေါ့နော်။အခုစားဝတ်နေရေးတွေတောင်းလဲခက်ခ
တတိထားပြီးတော့ကိုယ့်ရဲ့လုံခြုံရေးအတွက်ပူပန်နေရတယ်လို့ပြောပါတယ
်။လုံခြုံရေး30မှာဆိုရင်တော့ကိုယ့်သက်မှာကိုယ့်လောက်ရှိကိုပူပန်တာပေါ့နော်။ဒါဆိုတော့အမျိုးမျိုးပဲပေါ့နော်။ဟိုလမ်းသွားရင်လည်းရှိတယ်ဟုတ်တယ်မလား။လူလေးလူရှိတယ်ရှိတယ်ရှိရလျာမရှိနဲ့မရှိရလျာပေါ့နော်။ဟိုဆိုတော့အရင်တော့ဟိုပါလဲအဆင်မပြေဘူးပေါ့သွားလာတော့။ဒါပဲလည်းပတ်နိုင်ပါမယ်။
ရန်ကုန်မြို့မှာည12နာရီကနေမနက်4နာရီအထိညမထွက်ရအမိန်ထုတ်ပြန်ထားစေဖြစ်ပါတယ်။လမ်းပေါ်မှာသွားလာတဲ့အခါလုံခြုံရေးစိတ်မချရသလိုအချိန်ကန့်သတ်ချက်ကြောင့်လည်းအရင်ကလူစီကားတဲ့ရန်ကုန်မြို့လမ်းတွေပေါ်မှာည7နာရီလောက်ဆိုရင်အသွားလာတိတ်မရှိတော့ပါဘူး။အခုလိုအခြေအနေတွေကြောင့်အလုတ်ချိန်အပြည့်အဝမလုံနိုင်တာမျိုးတွေရှိတယ်လို့ရန်ကုန်မြို့ကလူငယ်တယောက်ကပြောပါတယ
်။သွားရင်လည်းတော်လေးဆက်ဆဲပြီးတော့ညပိုင်းကတော့ပုံမှန်တော့သွားနေလာနေကြအချိန်မျိုးဟိုသွားဖို့တော်လေးကြက်ကြရမှာအလုတ်ကနေပြီးတော့ကျွန်တော်တို့နောက်ကျတယ်ဆိုလို့ရှိရင်အဆင်မပြေတော့ဘူးเนาะပုံမှန်အလုတ်လုပ်တဲ့အချိန်6နာရီ8နာရီလို့လုပ်လို့မရကျွန်တော်ဒီနေ့ပြောလိုက်တယ်အဲ့လိုမျိုးအလုတ်သွားနေတော့ပြန်လာတယ်ဘာလဲဒီလိုမျိုးအချိန်ကိုကိုယ့်ကိုတတ်မှတ်နေရတဲ့ပုံမှန်ချက်မျိုးဟိုလည်းလက်သွားလာလို့မရဘူးဆိုတော့ချက်
စစ်တပ်အာဏာမသိတဲ့အချိန်နဲ့နှိုင်းရှင်ရင်အခုအချိန်မှာကိုယ်ပိုင်လွတ်လပ်မှုတွေဆုံးရှုံးနေတယ်လို့ကိုယ့်ရဲ့လုံခြုံရေးအတွက်ကိုလည်းအမြဲတမ်းပူပန်နေရတဲ့အကြောင်းအမျိုးသမီးငယ်တယောက်ကလည်းပြောပြပါဗျ
။ရင်သွားတာတော့ဆက်ဆက်ရပြီးဆက်ရတာပေါ့နော်။အဲဒီဝိုင်းတဲ့ရှင်သူဆိုးတာပေါ့ကိုယ်ရွှေပြည်ဝတ်သွားရင်တော့မှကားပေါ်တက်မယ်ဆိုအကုန်လုံးချုပ်ပြီးအိတ်ထဲထည့်သွားအဲ့လိုမျိုးရှိ။ရင်လောက်တော့မလွတ်လပ်တော့ပေါ့နော်
။ဘတ်စကားပေါ်မှာကပိုက်နှိုက်ခံရတာလမ်းပေါ်မှာရှံပြုတ်ခံရတာနဲ့နေအိမ်ထဲဝင်ရောက်အနုချမ်းစီဓမြတိုက်တာမျိုးလိုအုပ်စုဖွဲ့အကျန်းဖက်ခံရတဲ့တဲ့င်းတွေလည်းတချို့နေရာတွေမှာမကြာခဏထွက်ပေါ်နေပါတယ်။လူတွေထူထပ်တဲ့ရန်ကုန်မြို့မှာအခုလိုဖြစ်ရတွေခက်ဆိတ်ဆိတ်ဖြစ်လာနေပေမဲ့ကျူးလွန်သူတွေကိုဖမ်းဆီးအရေးယူနိုင်တာထိတိယောက်ယောက်နှိမ်နှင်းနိုင်တာမျိုးမရှိတဲ့အတွက်လို့လည်းပို့ပြီးတော့စိုးရိမ်နေကြပါတယ်။စားဝတ်နေရေးအချက်အတဲနဲ့ကုန်စည်နှုံကြီးမြင့်မှုအလောက်ကန်ရှားပါမှုတွေနဲ့အတူရာဇဝတ်မှုတွေများလာတာကြောင့်လုံခြုံရေးအတွက်အမြဲတမ်းစိုးရိမ်နေရတယ်လို့မြို့ကန်တချို့ကပြောပါတယ်ရှင်။